လွတ်လပ်တရားမျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပယ်ဖျက်ထားတဲ့မဲဆန္ဒနယ်မြေတချို့ကိုပြန်လည်စဉ်းစားတုံ့တက်ဖို့ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နှုံးပါကျလာရွေးကောက်ပွဲကျင်းပတဲ့အခါလှုံ့ချုံရေးစိတ်မချရတာအပါဝင်လွတ်လပ်မျှတမှုမရှိနိုင်တဲ့အတွက်တိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတချို့မှာမကျင်းပဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့တက်ဆိုင်ရာနယ်မြေတွေကကော်မရှင်တာဝန်ရှိသူတွေနဲ့နိုင်ငံရေးပါတီတချို့ကတော့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့လိုလားနေကြတာပါကော်မရှင်ကထုတ်ပြန်ထားတဲ့အထဲမှာရှမ်းပြည်နယ်ထဲကမြို့နယ်6မြို့နယ်မှာရှိတဲ့ကျေးရွာအုပ်စုတချို့လည်းပါဝင်နေတဲ့အတွက်ပြန်လည်စစ်ဆစ်ဖို့တင်ပြထားတယ်လို့လည်းလာရှော့ခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအသွေးရမှုဦးအောင်စိုးမင်းကပြောပါတယ်
။ကျွန်တော်ခရိုင်ထဲမှာဆိုကိုအုပ်စုပဲတင်လာတာအဲ့ဒါလည်း EAO တွေလှုပ်ရှားလို့ဆိုပြီးတင်လာတာကိုတကကိုအုပ်စုအပြင်ကိုတင်ပြထားတဲ့ဟာတွေကပါလာတယ်ဘုရင်ကဥစားတယ်ဟိုက GIA မဟုတ်ဘူးကျွန်တော်တို့ဟိုပါဗော RVS ခေါ်မှာပေါ့ဟိုမတင်ပြထားတဲ့ကြီးရဥစုတွေပါလာတယ်ပေါ့နော်အဲ့ဒါတော့ဟိုတခြားဟိုကျွန်တော်ကတော့ဘယ်ဌာနလို့တော့မပြောပါဘူးဆက်ဆက်ဝင်ဌာနများရဲ့မှတ်ချက်လိုပဲကျွန်တော်ကတော့သုံးနှုန်းပေးရမယ်ပြပိုင်မရှိသူစုစုပေါင်း 2,000 နီးပါတော့မယ်ပြပိုင်ကဆုံးရှုံးသွားတာပေါ့အဲ့တော့အဲ့တော့ကျွန်တော်တို့ကပြန်ပြီးတော့ပြန်ပြီးတော့အချိန်မီပြီးတော့ကြိုးစားကြည့်တယ်။နောက်အုပ်စုတော့ကျွန်တော်ပြန်ပြီးတော့တင်ပြတာပါ
။ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာလက်နက်ကင်ပလီပခါတွေဖြစ်ပွားတာမရှိသလိုလမ်းပန်းဆက်သွယ်ရေးကောင်းမွန်ပြီး2015ခုနှစ်တုန်းကရွေးကောက်ပွဲကျင်းပခဲ့ဖူးတဲ့နေမြေတချို့လည်းပါဝင်နေတဲ့အတွက်နိုင်ငံရေးပါတီတွေနဲ့အကဲခတ်သူတွေကမေးခွန်းထုတ်နေကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ပယ်ဖျက်ထားတဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်နဲ့ပတ်သက်လို့ပြန်လည်စဉ်းစားပေးဖို့တိုင်းဒါလူမျိုးများမဟာမိတ်အဖွဲ့ကလည်းတင်ပြတောင်းဆိုထားတာရှိတယ်လို့လွယ်လင်းခရိုင်ရွေးကောက်ပွဲကော်မရှင်အတွေ့ရမှုဦးသိန်းနိုင်ကအခုလိုရှင်းပြပါတယ
်။ဟိုပါဟိုတေကလေးပါတီကတော့တော့ပါတီတွေကလည်းဟိုပါပင်ပြနေတာရှိပါတယ်။သူတို့ကဒီမှာတော့ပြင်းရင်အကြမ်းမှုရှိတာပေါ့။ဒါကြောင့်မို့လို့အရှင်မီးသွားလာနိုင်တယ်။အဲ့ဒါမျိုးအရှင်ကြားမို့လို့အော်ဒီကောပြန်လဲကျင်းပပေးဖို့နေပြည်တော်ဆေးမှာပြန်လဲချက်ပြင်းပေးဖို့ဆိုပြီးတင်ပြရတာရှိပါတယ်အဲ့တော့ဒီကျွန်တော်တို့ကော်မရှင်အနေနဲ့တော့ဟိုပေါ်တော့ဒီကောလုပ်ငန်းစဉ်အစီအစဉ်ကိုစီမံခန့်ခွဲဖို့တော့တည်ငြိမ်အကြမ်းနဲ့ဆိုလို့ရှိရင်ကျွန်တော်တို့ကတော့တည်ငြိမ်အကြမ်းမှုရှိရင်ကျွန်တော်တို့ကလုပ်ငန်းစဉ်ကိုစီမံခန့်ခွဲလို့ရတယ်အဆင်ပြေတယ်လို့ပဲပြောချင်ပါတယ်
တမ်တော်နဲ့အေအေရခိုင်လက်နက်ကန်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာလည်းမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲအစီအစဉ်တွေကိုပယ်ဖျက်ထားတာပါဒါပေမဲ့လည်းတချို့နေရာတွေမှာရွေးကောက်ပွဲကျင်းပမယ်ဆိုရင်ဖြစ်နိုင်ခြေရှိတယ်လို့လည်းမြောက်ဦးခရိုင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးရွှေတန်းကပြောပါတယ
်သုံးသပ်ပြီးတော့ပြန်လည်တင်ပြဖို့ကတော့ကျွန်တော်တို့လောလောဆယ်လောမရှိသေးပါဘူးဒါပေမဲ့တက်ဆိုင်ရာ UEC စံကော်မရှင်ဖွဲ့ခွဲကတာဝန်ရှိသူတွေနဲ့ကျွန်တော်တို့ဒီကော်မရှင်ဖွဲ့ဝင်တွေနဲ့တော့ပြန်လည်ဆွေးနွေးသုံးသပ်တင်ကြတဲ့လို့ကျွန်တော်သင်မြင်မိပါတယ်။ဘာကြောင့်လဲဆိုတော့လေကျွန်တော်တို့ဒီတဲ့အတိုင်းပါပဲကျွန်တော်တို့ဒီအမ်းမျိုးနယ်တို့ဒီတလဲဝမျိုးနယ်တို့မှာရက်ခွက်ကြည့်အောင်စုလူစုနဲ့ရုပ်ောက်ကိုတင်ပေါခွင့်ပြုထားရတယ်ဆိုလို့ရှိရင်ကျွန်တော်တို့မြောက်ဥခရိုင်အတွက်မှာလည်းဆိုရင်အမျိုးပေါ်၄ရက်ခွက်လောက်နဲ့ရုပ်ောက်ဝဲကိုတင်ပါလို့ဟိုရန်နေထားတယ်လို့ကျွန်တော်တွေးမြင်နေရပါတယ်
နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကျင်းပရာမှာရခိုင်ကချင်းကရင်မွန်းနဲ့ရှမ်းပြည်နယ်တွေနဲ့ပဲခူးတိုင်းအတွင်းကမဲဆန္ဒနယ်မြေတချို့မှာကျင်းပမှာမဟုတ်ကြောင်းပြေခဲ့တဲ့တောက်ကြနေကပဲကျင်းညာလိုက်တဲ့အတွက်မဲဆန္ဒရှင်ခန်းမှန်းခြေတန်းတန်းကျော်လောက်မဲပေးခွေဆုံးရှုံးမဲ့အလားလာနဲ့ရေးဆိုင်နေရတာပါကော်မရှင်ဘက်ကတော့2020ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေကိုထောက်ပြန်ကျင်းညာဖို့ဆုံးဖြတ်ရမှာလှုံ့ဆော်ရေးအရာအဆုံးဖြတ်ပေးနိုင်တဲ့ကာကွယ်ရေးနဲ့ပြည်ထရေးအပါအဝင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေရဲ့အကြံပြုချက်တွေပါဝင်ကြောင်းပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။